စစ်ကောင်စီကိုအကြမ်းမဖက်အာဏာပိစံပြီး CDM လုတာကြောင့်ဖြစ်စေစစ်ဘေးခံရတာကြောင့်ဖြစ်စေပြည်တွင်းမှာလုံခြုံမှုမရှိတော့လို့ထိုင်းနယ်စပ်ကိုထွက်ပြေးခိုလုံလာကြတဲ့မြန်မာဒုက္ခသည်တွေဟာထိုင်းစစ်ရုံစေကန်းတွေတွားရမှာဖမ်းဆီးငွေညစ်ခံရတာကြောင့်အကာအကွယ်ပေးဖို့ထိုင်းစုရကိုတိုက်တွန်းနေကြပါတယ်မရေးမှာပြောပြပေးပါဦးခင်ဗျ
ထိုင်းနယ်စပ်ကိုအကြောင်းမျိုးမျိုးနဲ့ထွက်ပြေးခိုလုံလာကြတဲ့မြန်မာဒုက္ခသည်တွေထဲမှာစစ်ဘေးတွေကြောင့်ထွက်ပြေးလာသူတွေရှိသလိုစစ်ကောင်စီကိုအကြမ်းမဖက်အာဏာပိစံပြီးစီရီယံလုံလာကြသူတွေလည်းထိုင်းမြန်မာနယ်စပ်မှာအများအပြားရှိနေတာပါသူတို့တွေဟာကုလသမဂ္ဂ UNHCR မှာခိုလုံခွင့်အတွက်ရှောက်ထားကြပေမဲ့လည်းအကာအကွယ်ပေးမှုမရကြသေးပါဘူးထိုင်းနိုင်ငံအတွင်းကျန်းမာရေးစောင့်ရှောက်မှုတွေအတွက်အခမဲ့ဖွင့်ပေးထားတဲ့မဲတော်ဈေးကမ်းမှာသွားပြီးတော့ဈေးကူလာတော့မှအခက်အခဲတွေနဲ့ကြုံနေရတာပါအယိုးအကျော်ဝေဒနာခံစားနေရတဲ့ထိုင်းနိုင်ငံမှာလာရောက်ခိုလုံနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူအမျိုးသမီးတဦးကတော့သူဟာမကြသေးခင်ကပဲမဲတော်ဈေးကမ်းမှာပြဖို့သွားခဲ့ပေမဲ့လမ်းမှာအဖမ်းဆီးခံရပြီးငွေညစ်တောင်းခံတာခံရတယ်ဆိုပြီးပြောပါတယ်
မဲတော်ဈေးကမ်းလေးကိုကြွေပြီးတော့ဝင်းနေပြီးဆိုင်းပုတ်ကိုမြင်းနေပြီးအိမ်နာဈေးတွေလေးတွေလည်းမြင်းနေပြီးအဲ့ဒါကိုเนี่ยนี่นอกกันนี่ยัดคายပြီးတော့ပေါ့เนาะ جماعه ကိုစစ်စီရ جماعه လည်းအဲ့မှာ air fan card လေးပြလိုက်တယ် جماعه ဒီမဲတော်ဆေးကမှာ air fan card လုတ်ထားရယ်ပေါ့ဆို جماعه air fan card ပြသူက air fan card ပြရယ်မဖမ်းဘူးလို့သူတို့ပြောထားတာဒါပေမဲ့သူတို့ကလေ جماعه ကိုစခန်းလိုက်ခဲဆိုပြီးတော့ခေါ်သွားတယ်အဲ့လေ جماعه စခန်းမှာသွားတယ် جماعه ဘာမှစခန်းရောက်တော့မပြောနိုင်ဘူးပေါ့เนาะအဲ့လေ جماعه လက်တူတူပါတယ်ဒီကလေးရကြတော့သူ့ရဲ့သူကဖုန်းဆက်ခေါ်တာသူ့အိမ်သားတွေကိုဖုန်းဆက်ခေါ်တော့သူကအဲ့ဖုန်းကိုသိမ်းသွားတယ်အဲ့ကျမကလည်းဖုံးပြီးလဲဆိုကျမဖုံးမရှိဘူးလို့အဲ့လိုမျိုးပြောလိုက်တယ်။အဲလူအဲ့ plastic လုပ်ပြီးရဲ့ကလားတစ်ကောင်လည်းရှိရပေါ့နော်။အဲ့ကလားကဘာသာပြန်ပြီးပြီးတော့သူတို့တတောင်းတောင်းနေပေါ့မရှိဘူးလို့ကျမကတော့ပြီးပြန်ရှိဘူးလို့ကျမအစ်ကမတကယ်ရှိလိုက်တော့လဲကျမ200 300ပဲရှိ။ဆိုတော့ကျမမပြီးနိုင်ဘူးလို့အဲ့ဖမ်းမယ်ဆိုလဲဖမ်းလို့အချုပ်ခန်းထဲဝယ်ပို့လိုက်တော့လို့ကျမ
အလားတူပဲကိုဗစ်ကာကွယ်ဆေးထိုးဖို့သွားကြသူတွေလည်းအဖမ်းခံရပြီးငွေညစ်တာခံရတယ်ဆိုပြီးအဖမ်းခံရတဲ့ကျောင်းဆရာမတူကလည်းပြောပါတယ
်။ခလေးမျိုးရောက်ကာကွယ်ဆေးတက်ထူးတယ်ဒီမေတော်ဖေးတဲ့ဟိုနိအဲ့ဒါမဲဆောက်မဲဆောက်ဈေးနားလေးမှာဆေးချပြီးတော့ဒီခန်းသွားတာပေါ့ဟုတ်ကဲ့ဆက်လို့အဲ့ဒါအဲ့ဒီမျိုးရောက်ကျွန်တော်တို့တရုတ်ကတောင်းဒီတောင်းတော့2500နဲ့ဖြည့်ပြီးတော့ရေးရအောင
်မြမပီမာလည်းအဖမ်းဆီးတွေကြောင့်နေလို့မရလို့ဆက်ပြေးလာရသလိုထိုင်းမြမနယ်ဆက်မဲဆောက်မှာလည်းအဖမ်းဆီးတွေကြောင့်စေကူတရာတွေတော့မလုတ်ရဲကြတော့ဘူးလို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူအမျိုးသားတဦးကပြောပါတယ်
။အဲ့ဒီကကျွန်တော်တို့ပါကိုကိုဗစ်စီသွားထိုးရတယ်။သွားထိုးရတော့ဒီဒီကနိုင်ငံနဲ့နိုင်ငံရောနိုင်ငံနိုင်ငံရောကားကိုတက်တာပြီးတော့ကျွန်တော်တို့မြောက်ပါသွားရောအခုကျွန်တော်ဒီလိုကျွန်တော်ကြတော့အခုနောက်မှကျတော့ဒီမှာပဲအိမ်မှာပဲလိုကုလိုက်တာပဲရှိတယ်။ဘောရအဲ့လိုဒီမဒီကလေးမှတောင်းတောင်းမသွားတော့ဘူ
း။အခုဆိုရင်မြန်မာပြည်ထဲမှာဆီယနာသိမ့်ပြီးတဲ့နောက်မိသားစုလိုက်အဖမ်းဆီးခံရတာတွေအသက်သေးဆုံးရတာတွေအပြင်အိမ်နေချိတ်ပိတ်ခံရတာတွေအိမ်နေမီးရှို့ခံရတာတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းရှိနေကြတာပါထိုင်းဘက်ကိုရောက်တော့လဲအခုလိုမျိုးကြုံနေရတာကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်နေရသေးပဲဆိုပြီးဆရာမတဦးကလည်းပြောပါတယ
်ထိခိုက်သွားမှုကတော့ကြောင်းမပြတတ်အောင်မင်းအငြင်းတန်းကစိတ်လေချင်းကြက်နေတယ်ဟိုမှာလည်းစိုးရိမ်ထိမှန်လေရတယ်ဒီမှာလည်းအငြင်းတန်းကသူရင်ထိလန့်နေရတယ်စိတ်ခံစားမှုကတော့ကြောလို့တော့မပြတတ်ပါဘူ
းသူ့ခွင့်ရအဖွဲတစ်ဖွဲဖြစ်တဲ့ 40 right အဖွဲကလည်းအောက်တိုဘာလ26ရက်နေ့မှာအစီရင်ခံစာထုတ်ပြန်ခဲ့ပြီးမြန်မာဒုက္ခသည်တွေကိုကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့ထိုင်းအစိုးရကိုတောင်းဆိုခဲ့ပါတယ်ကျန်းမာရေးစောင့်ရှောက်မှုခံယူဖို့ကြိုးစားနေကြတဲ့မြန်မာဒုက္ခသည်တွေဝေအညစ်ခံနေရကြောင်းထိုင်းမြန်မာနယ်စပ်ရောက်ဒုက္ခသည်အမျိုးသမီး၈ဦးပါဝင်ဒုက္ခသည်38ဦးကြုံတွေ့နေရတာတွေကိုအသေးစိတ်မေးမြန်းပြီးအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါရဲ့ရှင်။